တရုတ်နိုင်ငံတော်တချင်းကိုလောင်မြောင်တည်ရောပြီးမလေးမစားလုပ်တဲ့သူတွေကိုပြစ်ဒဏ်ချမှတ်သွားမယ်။အငင်းပွားပွေရာဥပဒေကြမ်းကိုကန့်ကွက်မှုတွေရှိနေတဲ့ကြားကပဲစတာဘရီနီကဟောင်ကောင်လက်တော်မှာအတည်ပြုလိုက်ပါတယ်။ဒီဥပဒေကိုအတည်ပြုလိုက်တဲ့နေ့ဟာမိနာလေးရဲ့နေ့မှာကြာရောက်တဲ့တီယန်နမ်မန်ရင်ပြင်ဆန္ဒပြပွဲ32နှစ်မြောက်နှစ်ပတ်လည်နေ့နဲ့လည်းတိုက်ဆိုင်နေပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်လို့ဟောင်ကောင်လက်တော်မှာနောက်ဆုံးအခြေတင်စတင်မှုကိုမနေ့ကစတင်ပြီးယနေ့9နိုင်မတိုင်ခင်မှာအတည်ပြုခဲ့တာပါ။ဒီဥပဒေကြီးကိုလိုလားတဲ့အမအများစုကအလေအမြန်ပဲထောက်ခံမဲ42မဲကန့်ကွက်မဲ2မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်။ဥပဒေကြမ်းကိုဆွေးနွေးနေချိန်မှာဒီမိုကရေစီရေးထောက်ခံတဲ့လွှတ်တော်အမတ်2ယောက်ကိုအော်ဟစ်ဆန္ဒပြလို့ဆိုပြီးလွှတ်တော်ခမရဲကနေအပြင်ကိုဆွဲခေါ်သွားခဲ့ပါတယ်။ဒီဥပဒေကြမ်းကိုပြဋ္ဌာန်းခွင့်မရအောင်မဖြစ်ဖြစ်တဲ့နည်းနဲ့လောက်ဆောင်သွားမယ်လို့လည်းအဲ့ဒီအမတ်2ယောက်ကပြောထားတာပါ။သူတို့ကိုဖမ်းဆီးမိတ်ထုတ်ပြန်မှာမဟုတ်ဘူးလို့တော့ဖြစ်စဉ်ကိုလည်းရောက်စစ်စစ်တဲ့ရဲတပ်ဖွဲ့ကပြောပါတယ်။ကြာတပ်ရင်းကအတည်ပြုလိုက်တဲ့ဒီဥပဒေကြမ်းအရပြုတ်နေကြတော့တချင်းကိုလောင်ပြောင်တေးရောတာဒါမှမဟုတ်တခြားနည်းတစ်မျိုးမျိုးနဲ့မလေးမစားလုပ်တဲ့သူတွေအနေနဲ့ငွေတန်အဖြစ်အမေရိကန်ဒေါ်လာ6500အထိပေးဆောင်ရမှာဖြစ်ပြီးထောင်ဒဏ်3နှစ်အထိကြာခံရမှာဖြစ်ပါတယ်။ဘောလုံးပွဲတွေမှာတရုတ်နိုင်ငံတော်တချင်းကိုဖွင့်တဲ့အချိန်မှာပြည်သက်တွေကပုံမှန်လောင်ပြောင်တေးရောတာတွေကိုတုံ့ပြန်တဲ့အနေနဲ့ဒီဥပဒေကြမ်းကိုမနစ်ကတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျ။